မြန်မာတမတော်ကနိုဝင်ဘာလကုန်တီတစ်ဖက်သက်အပြစ်ရကြောင်းတတန်းတူးလိုက်တဲ့အပေါ်အခြေခံသဘောတရားအရကြိုဆိုပေမဲ့ထောင်ဝရညဉ့်ဉဏ်ရေးဖော်ဆောင်လိုတဲ့ဆိုရင်အနှစ်သာရရှိတဲ့အပြစ်ခတ်ရစေရေးဖြစ်ဖို့လိုတယ်လို့ပြည်ပရောက်တိုင်းသားကြီးလှူရှားသူတချို့ကသုံးသပ်တဲ့အကြောင်းကိုတင်ပြချင်ပါတယ်ကျွန်တော်ညောင်ဝင်းအောင်ပါခင်ဗျာကိုဗစ်ကာယရောဂါကာကွယ်ထိန်းချုပ်ရေးအချိန်မြင့်လှုပ်ဆောင်ဖို့နဲ့ထောင်ဝရညဉ့်ဉဏ်ရေးဖော်ဆောင်ရမှာထိရောက်အောင်မြင်စွာဆောင်ရွက်နိုင်ဖို့အတွက်နိုဝင်ဘာလတရက်ကနေ30ရက်နေ့ထိမြန်မာတမတော်ဘက်ကတစ်ဖက်သက်အပြစ်ရဲ့ဆဲထားမှဖြစ်ကြောင်းတမတော်ကကွေဦးစည်းချုပ်ယုံကတောက်ကြနေမနေ့ကကြေညာခဲ့တာပါဒါပေမဲ့အခုလိုအပြစ်ရဖို့ကြေညာတဲ့အထင်းမှာတော့အကြမ်းဖက်အုပ်စုလို့မြန်မာစစ်တပ်ကတတ်မှတ်တာတွေအဖွဲ့တွေလှုပ်ရှားတဲ့နေမြေတွေမပါဝင်ဘူးလို့လည်းဖော်ပြထားပါတယ်မြန်မာတမတော်ကအခုလိုတစ်ဖက်သက်အပြစ်ရကာလသက်တမ်းတိုးလိုက်တဲ့အပေါ်ကြိုးစိုးပေမဲ့တိရောက်တဲ့အပြစ်ခတ်ရစဲမှုဖြစ်လာမှာမဟုတ်ဘူးလို့မြန်မာနိုင်ငံတွင်တိုင်းသာပြည်ပကတွေကိုနှစ်ပေါင်းများစွာလေ့လာနေတဲ့ဂျာမနီနိုင်ငံမှာနေထိုင်သူဆိုင်ဝမ်ဆိုင်ကသုံးသပ်ပါတယ
်အပြစ်ခတ်ရစေးရေးဆိုလို့ရှိရင်ဘယ်လိုအပြစ်ခတ်ရစေးရေးဖြစ်လို့ကျွန်တော်ကြိုးစားရမှာပါနော်ဒါပေမဲ့ဒီအဖွဲ့ချက်စားတဲ့နေရာဟိုအဖွဲ့ချက်စားတဲ့နေရာလည်းကျွန်တော်တို့မပါဘူးဆိုတော့ဒီလုံးကျွတ်အပြစ်ခတ်ရစေးရေးဆိုတဲ့ဥစ္စာတော့အတိတ်ပဲတော့မရှိဘူးဖြစ်တာသူအချို့ဘက်ကနေတွက်ကြည့်လို့ရှိရင်တော့ UN Secretary General ကနေပြီးစစ်ပွဲရှိတဲ့နေရာတွေရပ်ပြီးပါပါညာလည်းသူကတောင်းဆိုတဲ့အခါကျတော့အဲ့ဒါကိုကျွန်တော်လည်းလုပ်ပါတယ်ဗျာဆိုရောက်စားသူကလုပ်ပြတဲ့ပုံစံမျိုးသူကပေါက်တယ
်တမတော်ကတော့အေးရခိုင်လက်နက်ကင်တပ်ဖွဲ့ကိုပြီးခဲ့တဲ့မတ်လ23ရက်ကစာပြီးအကြမ်းဖက်အဖွဲ့အဖြစ်ကြေညာထားသလိုမတရားအသိအဖြစ်နဲ့လည်းကြေညာထားတာပါဒီလိုအေးတပ်ဖွဲ့ကစီရေးလှုပ်ရှားနေတဲ့ဒေသကိုခြံလက်ထားတဲ့တမတော်ရဲ့အပြစ်ရကြေညာချက်ဟာဟန်ပြတာဖြစ်တယ်လို့အမေရိကန်ရောက်ရခိုင်လူမှုအဖွဲ့အစည်းဒုဥက္ကဋ္ဌကိုသိန်းထွန်းဆန်ကမြင်ပါတယ်
တော်တရားအရတော့အပြစ်ခတ်ရစေတယ်ဆိုရင်အမြဲကြိုဆိုရမှာဖြစ်ပါတယ်။သို့တော့ COVID-19 ကိုခင်းချုပ်ဖို့ရပြီးတော့ရွေးကောက်ပွဲကိုတရားမျှတစွာဖြစ်ဖို့ရဆိုရဒီနှစ်ခုအကြောင်းပြပြီးတော့သူတို့အဲဒီလိုတွေလုပ်နေဆိုရအဟာမျိုးမြန်မာပြည်သူတွေကိုပြတာဖြစ်နိုင်တယ်။ပြီးတော့နောက်တစ်ချက်ကကဘာကိုလည်းလုပ်ပြတဲ့သဘောပဲထင်ပါတယ
်။တမတော်ကတစ်ဖက်သက်အပြစ်ရထားကြောင်းကြေညာထားခြင်းအတွင်းစက်တင်ဘာ23ရက်နေ့အောက်တိုဘာ20ကာလအထိတမတော်နဲ့ RCSSSSC တို့ကြားတိုက်ပွဲအကြိမ်30တောင်းပလောင်ကူကန့်ပူပေါင်းတပ်ဖွဲ့နဲ့အစိုးရတပ်တွေကြား10ကြိမ် TNL နဲ့တီးတန့်တိုက်ပွဲ8ကြိမ်ဖြစ်ခဲ့တယ်လို့တမတော်သတင်းမှပြန်ကြားရေးအဖွဲ့ကစည်ရင်းထုတ်ပြန်ထားပါတယ်ဒါတွေကိုကြည့်ရင်ရေတူ WS ဦးဆောင်တဲ့မြောက်ပိုင်းလက်နက်ကိုင်တပ်ပေါင်းစုကြီး FPNCC နဲ့ဆိုင်တဲ့ဒေသတွေမှာတိုက်ပွဲမရဆင်းနိုင်သူတွေညဉ့်ညံ့ကြီးအလန်းကွာဝေးနေအောင်မယ်လို့ဆိုင်ဝန်ဆိုင်ကမြင်ပါတယ
်သူကတကယ်အင်အားအကြီးဆုံးဖြစ်တဲ့FPNC ဒီရလဲအဖွဲ့ကနေပွဲလို့ရှိတယ်။နောက်ပြီးတော့တိုင်းသာစေရအစုအလုံးရဲ့80ရာခိုင်နှုန်းလောက်သူတို့လက်ထက်မှာတော့ရှိတော့ဆိုတော့အဲ့ဒီ80ရာခိုင်နှုန်းလောက်ရှိတဲ့လက်နက်ကန်အဖွဲ့တွေကိုသူကပတ်လတ်ထားလိုက်တဲ့အထက်ကြောင့်မို့ဘယ်လိုလုပ်ပြီးကျွန်တော်တို့ငြင်းငြင်းရမှာလဲလို့အဲ့ဒါကျွန်တော်တို့ကမေကိုထုတ်ဆရှိတော့
တကယ်တော့အကြမ်းဖက်အဖွဲ့လို့သတ်မှတ်ထားတဲ့ AA တပ်ဖွဲ့ရှိရာဒေသကိုအစိုးရတပ်ကထိုးစစ်ဆင်နေတာဟာ AA ကိုတိုက်ရိုက်ရှင်းလင်းနေတာမျိုးမဟုတ်ပဲအပြစ်မဲ့ပြည်သူတွေကသာဒုက္ခအနေရတွေကြုံတွေ့နေရတယ်လို့ကိုသိန်းထွန်းဆန်ကထောက်ပြပါဗျ
။ထားပါတော့အကျန်းဖက်လို့တက်မှတ်ထားတဲ့အားကအားမီးပေါ့နော်ဖွဲ့စည်းကိုဒါလိုက်ထိုးစစ်ဆင်ဆာမျိုးမဟုတ်ပဲနဲ့ဒီပြည်သူလူထုကိုသွားပြီးတော့ပြစ်မှတ်ထားပြီးတဲ့ကြီးသွားလုံနေတာကိုတွေ့ရှိရပါတယ်။ရွာတွေကိုမီးရှို့တယ်၊ရွာတွေကိုပြစ်ခတ်နေတယ်၊ခြားတွေဇက်တိုက်ဖြစ်နေတယ်ခင်ဗျ။အဲ့ဒီဟာတွေကဘာမှရက်တက်သွားမယ့်သဘောတရားမရှိပါဘူ
း။ AADNL, MNDE တပ်ဖွဲ့တွေပါဝင်တဲ့မြောက်ပိုင်းညီနောင်မဟာမိတ်၃ဖွဲ့ကလည်းကိုဗစ်ထိန်းချုပ်ရေးနဲ့မြန်မာနိုင်ငံရွေးကောက်ပွဲချုံးမွေစီရေးအတွက်စက်တင်ဘာလ၁ရက်ကနေနိုဝင်ဘာ၉ရက်နေ့ထိအပြစ်ခတ်ရစေထားမှာဖြစ်ကြောင်းကြေညာထားပါတယ်ခင်ဗျာ။